အိန္ဒိယနိုင်ငံကစီးနင်းရဆောင်ရလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရခန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ပတ်စံမှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြည်နယ်သတင်းဖတ်ချက်အိန္ဒိယတပ်ဖွဲ့တွေတိုက်ဆုံခဲ့ရတဲ့အခြေခံဘုံးကွက်တိုက်ခတ်မှုကြောင့်နျူကလ িয়ার နဲ့ပတ်စံတဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရုံးမြင့်စံကြားကဖြောကြားတဲ့မင်းငွန်းထဲမှာသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတကယ်ကိုစဉ်းစားနေရဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားရုံစဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တွန့်ပြန်သွားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ကြပါပူဝါမာခရိုင်မှာအိန္ဒိယလူမျိုးတပ်ဖွဲ့ဝင်40ကျော်တိုက်ဆုံခဲ့ရတဲ့တကယ်မှုဟာပါကစ္စတန်ခြေစိုက် Islam Security အဖွဲ့ဂျာရှိမိုဟာမက်ရဲ့လက်ချက်ဖြစ်တဲ့အကြောင်းအိန္ဒိယကဆွဆွဲထားတာဖြစ်ပါတယ်။အိန္ဒိယခေါင်းဆောင်တွေကတော့ပါကစ္စတန်ပေါ်လက်တွန့်ပြန်အရေးယူဖို့လည်းခရီးကျူပြောဆိုထားပါစတိကျအဖွဲ့ဟာပါကစ္စတန်ထောင်လိုင်းဌာနနဲ့ဆက်နွယ်မှုရှိတဲ့အကြောင်းနဲ့အိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့အချိန်မီရှိတဲ့ဆွဆွဲချက်ဖြင့်ညှင်းဆန်ထားပါတယ်။စတိကျအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းဖြင့်2002ခုနှစ်ကကြီးညာထားတာပါ။စစ်ပွဲကိုစရတယ်လို့ပြောပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းနဲ့ဒီအတွက်လည်းစီစဉ်ချင်းချင်းဆောင်ရွက်နေတယ်လို့ပြောလင်းနေတဲ့အကြောင်းနဲ့ပါကစ္စတန်ဝန်ကြီးချုပ်ကတတိပြုဆိုထားပါတယ်။1948ခုနှစ်မှာဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရခဲ့ပြီးနောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားစစ်ပွဲသုံးကြိမ်ဖြစ်ပွားခဲ့ပြီးနှစ်ကြိမ်ကတော့ပတ်စံမှုတွေညှင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တာပါ။